ထိုင်းဘက်ကမြန်မာလူသမားတွေကိုပြန်ပြီးစတင်လက်ခံတဲ့ဒီကနေ့မေလ၁ရက်နေ့မှာပဲထိုင်းနယ်စပ်မဲဆောက်ဘက်ကနေအလုသမားတွေဟာမြန်မာဘက်ကိုပြန်လာတဲ့သတင်းကိုပြောပြပါမယ်။ကျမအေးအေးမှာပါ။ထိုင်းနိုင်ငံကနေနေရပြန်လာကြတဲ့မြန်မာလူသမားတွေကဗန်ကောက်နဲ့တခြားမြို့နယ်တွေကပြန်လာကြမဲ့အလုသမားတွေကတော့ထိုင်းနိုင်ငံရဲ့အရေးပေါ်အမိန့်ကြောင့်မပြန်လာနိုင်ကြသေးပေမဲ့မေလ၁ရက်နေ့မှာတော့မဲဆောက်ကအလုသမားများစတင်နေရပြန်လာကြကြောင်းPNP နဲ့မြောက်ပြည်မြို့ကပြည်နယ်လွှတ်တော်အမတ်ဦးတန့်စင်အောင်ကပြောပါရယ်
ဝင်လာတော့ကျွန်တော်ဒီမဲဆောက်ကတော့ဝင်လာကြ။ဟု
တ်ကဲ့။ဒီ
မဲဆောက်ဘက်ကနေပြီးတော့ဝင်လာပါနော်
။ဟုတ်ကဲ့။
ဒီမြတ်ခင်ပိုင်းတော့ဆောက်ပြီးတော့ဝင်ရပါတော့။ဘောင်းတော့ကျွန်တော်တို့ဒီဘောင်းတော့ကျွန်တော်ဆက်လာပြီးပြည့်စည်လို့ရှိရင်50တယောက်ရှိတယ်ပေါ့နော်။ဆက်ပြီးဝင်အောင်လို့ဒီကျွန်တော်တို့ကဝင်မယ်ဆိုတော့လက်ခံပြုတော့ဆင်းနေတယ်ပေါ့နော်။ဟောဒီကဒီနေ့ဝင်တဲ့ဥစ္စာတော့ဒီမဲဆောက်ဘက်ကျမှရှိတဲ့လူတွေပေါ့
။ဒီမှာ
ရှိတဲ့လူတွေကျွန်တော်တို့မှဆိုတော့20လို့ဆက်ပြီးတော့ကျောင်းဝင်တာပေါ့နော်။
ဟုတ်က
ဲ့ဘာဘာလာမလာသေးဘူ
းလက်ရှိမှာတော့ထိုင်းနိုင်ငံအတွင်းမှာကိုဗစ် -19 အရေးပေါ်ကာလကိုတက်တန်းတလတိုးထားတာကြောင့်ညမထွက်ရနဲ့ခရိုင်တစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာတာတွေကိုမေလကုန်ကြီးလုပ်လို့မရပါဘူးဒါကြောင့်လဲတခြားခရိုင်တွေကမြန်မာအလုပ်သမားတွေနေဆက်အထိပြန်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာဌာနတွေကညှိနှိုင်းနေကြတယ်ဆိုပြီးမြန်မာတန်ယုံကပြောပါတယ်မကြသေးခင်ရက်ပိုင်းမှာပဲပြည်လည်မှုတွေရနိုင်မယ်လို့ယူဆရကြောင်းPNP နဲ့မြောက်ပြည်ခရိုင်ကအာဏာပိုင်တွေကလည်းဆိုပါတယ်နေရပြန်နိုင်ရေးဆောင်ရွက်နေချိန်မှာမြန်မာရှေ့ပြောင်းလို့သမားတွေအနေနဲ့ထိုင်းချမ်းမရေးဌာနကသတ်မှတ်ထားတဲ့အတိုင်းနေထိုင်ကြဖို့လူစုလူဝေးမလုပ်ကြဖို့တဦးနဲ့တဦးသတ်မှတ်တဲ့အကွာအဝေးမှာနေကြဖို့ထိုင်းနိုင်ငံရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကလည်းတိုက်တွန်းထားပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ